တရုတ်နိုင်ငံအနေနဲ့မိမိရဲ့ပင်လယ်ရေပိုင်နဲ့အခွင့်အရေးအကျိုးစီးပွားတို့ကိုပြပြသားသားကာကွယ်ဖို့ကြိုးပမ်းအားထုတ်တဲ့အနေနဲ့နိုင်ငံရဲ့ပင်လယ်ရေပိုင်နဲ့အားလုံးကိုထိန်းချုပ်နိုင်ရေးပင်လယ်ရေပိုင်နဲ့ဆိုင်ရာတရားစီရင်ရေးပိုင်ကိုတိုးချဲ့ပြဋ္ဌာန်းလိုက်ကြောင်းပြည်သူ့တရားရုံးချုပ်ကမနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ပင်လယ်ရေပိုင်နဲ့မှာအင်အားကြီးလာဖို့တရုတ်ရဲ့မဟာဗျူဟာကိုအထောက်အကူပေးတဲ့ဒီဥပဒေဆိုင်ရာပြဋ္ဌာန်းချက်ကိုတရားသူကြီးချုပ်ဇိုတန်းကနိုင်ငံတွင်းတရားစီရင်ရေးနဲ့ပတ်သက်ပြီး12ကြိမ်မြောက်ပြည်သူ့ကွန်ဂရက်နှစ်ပတ်လည်အစည်းအဝေးမှာတင်သွင်းမယ်သူ့ရဲ့အစီရင်ခံစာမှာဖော်ပြထားတာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လကတည်းကပြဋ္ဌာန်းခဲ့တဲ့ပင်လယ်ရေပိုင်နဲ့ဆိုင်ရာဥပဒေအရရေကြောင်းနဲ့ပင်လယ်ရေပိုင်နဲ့တင်မကပဲပိုင်နဲ့ချင်းထိဆက်နေတဲ့ဇုံတွေတီးတန့်စီးပွားရေးဇုံတွေနဲ့ပင်လယ်ထဲနှိမ့်ညွတ်နေတဲ့ကုန်းမြေတွေအပါအဝင်တရုတ်ပိုင်နဲ့အတွင်းမှာရှိနေတဲ့အခြားပင်လယ်ပြင်ဧရိယာတွေအားလုံးဟာတရုတ်ရဲ့တရားစီရင်ရေးပိုင်နဲ့အတွင်းမှာရှိနေမှာဖြစ်ပါတယ်ရှင်။